နေပြည်တော်နဲ့ရန်ကုန်မြို့တွေမှာလက်နက်အမြောက်များဖမ်းဆီးမိတဲ့အမှုကိုမုခင်ရဲတပ်ဖွဲ့ CID ကတာဝန်ယူစစ်ဆေးနေပါတယ်။ဝန်ကြီးဟောင်းတယောက်ရဲ့သားဖြစ်သူဦးဖြိုးကိုကိုတင့်ဆန်းအပါအဝင်12ယောက်ကိုဖမ်းဆီးထားတဲ့အမှုကိုနေပြည်တော်တိုင်းရဲလက်ကနေအောက်တိုဘာ19ရက်နေ့မှာ CID ကိုအမှုလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။ဒီအမှုကို CID ကကင်တွယ်စုံစမ်းနေတဲ့အတွက်အမှုမှန်မြန်မြန်ဆန်ဆန်ပေါ်ပေါက်နိုင်မှာလား။အများပြည်သူစိတ်ဝင်စားနေတဲ့အမှုနဲ့ပတ်သက်လို့သတင်းရနိုင်တဲ့အပိုင်းမှာဘလောက်ဘယ်လိုဖြစ်သွားနိုင်တယ်လဲဆိုတာတွေကို VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါရရှင်
။နေပြည်တော်လေးစိတ်မှာဖြိုးကိုတင်ဆက်တဲ့သူ့ရဲ့ဝန်ထမ်းတွေစီကနေတရားမဝင်လက်နက်နဲ့မွေးစေဝါးတွေဖမ်းဆီးရမိခဲ့တဲ့အမှုကိုစစ်ဆေးဖော်ထုတ်ဖို့တိုင်းရဲတပ်ဖွဲ့ကနေမုခင်ရဲတပ်ဖွဲ့ CID ကိုအောက်တိုဘာ19ရက်နေ့ကလွှဲပြောင်းပေးလိုက်ပါတယ်။မုခင်ရဲတပ်ဖွဲ့ CID ဟာကွန်ရက်ပုံမိုကျဲပြန့်ပြီးနေပြည်တော်ပိုင်းတွင်စုံစမ်းရာမှာပုံမိုဆင်ပြေဖို့အတွက်လွှဲပြောင်းပေးတာဖြစ်တယ်လို့နေပြည်တော်တိုင်းရဲတပ်ဖွဲ့မှရဲမှုဇော်ခင်အောင်က VOA ကိုပြောပါတယ
်။ CID ကတော့ပုံပြီးတော့မှကျဲပြန့်တာပေါ့။နိုင်ငံရဲ့ခြေစံလက်ဆံတွေကိုရှိရလေ။စနိုင်းလုံးမှာသူကဝင်ပြတယ်။ကိုယ်ကျတော့တိုင်းရုံဆိုတော့တိုင်းရဲတပ်ဖွဲ့ဆိုတော့နည်းလေးကျင်းတာပေါ့နော်။လွန်လမ်းမယူတဲ့ချုပ်ကိစ္စကြီးပါ။အဲဒါကြောင့်လို့နောက်တော့နေပြည်တော်နဲ့ပတ်သက်တဲ့ကိစ္စတွေအများကြီးရှိတယ်။ဥပမာတော့ကွန်ပျူတာတို့ဘာလို့အဲဒီမျိုးလေးတွေအဲ့ဒီတယ်လီဖုန်းလိုက်ရတဲ့ကိစ္စလို့ဆိုတော့ CID မှာပုံပြီးတော့အစီအပြေလေအဲ့ဒါကြောင့်မပြောခိုင်းဘူး။လူကြီးတွေက CID ကိုပို့ပြီးတော့မှဝင်ဖြစ်တော့ဘာပြော CID ရတော့ပို့ကြပြတာပေါ့နော်။အဲ့ဒါကြောင့်တို့ကလွှဲခိုင်းတယ်လို့ပြောရဲထင်ပါတယ
်။အမှုကို CID ကကင်တယ်စုံစမ်းနေတဲ့အတွက်အမှုနဲ့ပတ်သက်လို့သတင်းချက်လက်တွေသိရနိုင်မှုခက်ခဲသွားနိုင်တယ်လို့တချို့ကထောက်ပြနေကြပါတယ်။ CID ကစုံစမ်းနေရတဲ့ပတ်သက်လို့သတင်းစာဆရာကိုတီယာသွေးကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်။
ဒီစာကျေလို့ရောက်သွားတော့တော့ကြာသွားတဲ့အတွက်ဒီစာပဲကြာသွားမလားလို့စိတ်ကူတယ်ဒါပေမဲ့ဒီလိုမျိုးဟိုပြောမဟုတ်ပဲနဲ့ဒီလိုမျိုးတရားခံရဲ့ပစ္စည်းတွေရောတကယ်တကယ်ကြည့်ရအောင်အဲ့လိုအခြေအနေပေါ်ထွားရမယ်လို့ကျွန်တော်နားလဲတော့တော့တော့နားလဲရခက်တယ်အဲ့တော့ဒီတိုင်းမှာကျွန်တော်တို့ဟိုရဲနည်းနဲ့ပဲဘောနက်တိဒီလိုကသမားဥစ္စာရဲတဲ့ဖွဲ့ပုံစံနဲ့ပဲကျွန်တော်တို့ပုံစံပေါ်ထုတ်လို့ရတဲ့ဟာများရှိတယ်တော့လိုအပ်လာရင်ကျွန်တော်တို့ဒီစစ်ဘက်ဆိုင်ကကျွန်တော်ထောက်ခံရေးဖွဲ့တွေကအဲ့ဒါပူးပေါင်းပြီးတော့
လနဲ့20လက်ဖမ်းမိထားတဲ့ဒီအမှုကိုစိတ်ဝင်စားနေကြသူအများပြားရှိပါတယ်။လနဲ့နဲ့မွေးစေဝါဖမ်းဆီးရမှုနဲ့ဆက်နွယ်ပြီးလောလောဆယ်ဖမ်းဆီးစစ်ဆေးထားသူ12ယောက်ရှိပါတယ်။မူကင်းရဲတပ်ဖွဲ့ CID ကိုနိပညာပိုင်းစစ်ဆေးဖော်ထုတ်ရမှာအထောက်အကူပြုနိုင်ပြီးအမှုကိုလွှဲပြောင်းပေးရုံနဲ့တိုးတက်မှုမရှိနိုင်ဘူးလို့ကိုတရားသွေးကပြောပါတယ
်။နေရာက CID ဆိုတော့ကျွန်တော်တို့ကဒီစိတ်ပံနဲ့ပတ်သက်တဲ့ဟိုဖော်ထုတ်ချက်တွေပေါ့နော် Forensic ကအဓိကပဲကျွန်တော်နားလဲတာလေ။CID ကိုပို့ဆောင်မှုရအသိပ္ပံဒီပညာနဲ့ပေါ်ထွက်ရတဲ့အပိုင်းတွေမှာဟိုပို့ပြီးတော့လိုအပ်တဲ့ဒီ technical ဘိုင်းတွေကတော့ပေါ်ထွက်ရတဲ့အပိုင်းတွေပါလာတယ်ဆိုတော့မလို့ဟို CID ကိုအသုံးပြုရဆိုကျွန်တော်တို့နားလဲဟိုဒီတော့ပို့ပြီးသူတို့ကြတာပေါ်ထွက်လာဖို့အကြောင်းလဲကျွန်တော်တို့သိမှမပြောဘူးဆိုကြပါဆိုဒီတနက်တရားဘယ်နှပြင်းဖြစ်တာလဲပါလဲဒါမျိုးတော့သိလို့ရအောင်ပေါ့နော်သုံးထားရလားမသုံးထားဘူးလားဒါတော့အထောက်ပြုရပြနိုင်ပါတယ်ဆိုတော့ဘယ်လောက်နဲ့တော့လဲပြီးသွားဖို့မသိဘူးလို့ထင်တယ်အမှုကိုပြည့်စုံသွားအောင်တော့အထောက်ပြုပြတယ်တော့လည်းပဲအမှုရဲ့တချိုင်းဘူကတော့ကိုပေါ်ထုတ်နိုင်အောင်တော့မသွားလို့ဘူးလို့ထင်တယ
်။ဖန်ဆီးရမိတဲ့လက်နက်တွေဟာမြောက်ရီလမ်းကြောင်းကနေတဆင့်ဝင်ရောက်ခဲ့တယ်လို့စစ်ဆေးမှုတွေကနေသိရကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။အမှုနဲ့ဆက်သွယ်ပြီးထွက်ပြေးလွတ်မြောက်နေသူ2ယောက်ရှိတယ်လို့လည်းတပ်ဆိုင်ရာကပြောပါတယ်။ကြံရှိတဲ့လက်နက်နဲ့ဂွင်းချက်တွေကိုဖော်ထုတ်ဖို့ကဦးစားပေးဖြစ်တယ်လို့ပြည်ထောင်စုဒုဝန်ကြီးဗိုလ်ချုပ်အောင်စိုးကပြောထားပါတယ်။ဖြိုးကိုတင်ဆန်းကိုတရားမဝင်လက်နက်ကင်ဆာမှုမွေးစေဝါပိုင်ဆိုင်မှုပုံမှန်တွေအပြင်နိုင်ငံတော်လုံခြုံရေးတာဝန်ထမ်းဆောင်နေတဲ့တပ်ဖွဲ့တွေနဲ့ထင်အောင်ထင်မှားဖြစ်စေတဲ့လုံခြုံရေးဝတ်စုံများလက်ဝဲထားရှိမှုသက်ဆိုင်ရာအစိုးရဌာနတွေအမှတ်တံဆိပ်တွေလက်ဝဲထားရှိမှုမော်တော်ယာဉ်တွေမှာနိုင်ငံတော်လုံခြုံရေးဆိုင်ရာအသုံးအနှုန်းတွေခွင့်ပြုချက်မရှိဘဲတက်ဆင်ထားမှုတို့နဲ့အမှုပွင့်ထားပါတယ်ဦးသိန်းစိန်စိုးရလက်ထက်ကအားကစားဝန်ကြီးအဖြစ်တာဝန်ယူခဲ့တဲ့ဝန်ကြီးဦးတင်ဆန်းရဲ့သားဖြစ်သူဖြိုးကိုတင်ဆန်းဟာနောက်ဆနှစ်ခုနှစ်ကအေရဝတီတိုင်းဒေသကြီးမြောင်းမြမြို့နယ်ကနေကျန်းခိုင်ရေးပါတီကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်မြိုင်ခဲ့တဲ့သူဖြစ်ပြီး AC ကုမ္ပဏီရဲ့အကြီးအကဲတူလည်းဖြစ်ပါတယ်ခင်ဗျာ